Welcome to the Voice of America in Burmese.
Mingla mne khe ma shin 2016 khu ne December la 20 ye inga ne mne khen VOA season 2 go American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုကအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆမ်မိုးဝေပါ။တူရကီနိုင်ငံဆိုင်ရာရုရှားတာမတ်ကြီးဟာတူရကီနိုင်ငံအင်ကာရာမြို့မှာတင်းနာနေညပိုင်းကပြည်ကမ်းဖွင့်ဝဲတစ်ခုအတွင်းမှာတနက်နဲ့ပြစ်ခံပြီးတော့တည်ဆုံသွားပါတယ်။ဂျာမနီနိုင်ငံဘာလီမြို့ကခရစ်မတ်ပွဲစည်းတမ်းတစ်ခုကိုထရက်ကားတစ်စီးကအချိန်နဲ့ဝင်ရောက်တိုက်ခဲ့တဲ့အတွက်လူတော်များများတည်ဆုံသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမိုင်းအင်ဂျင်နိုင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျ။
အခုမှခင်နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမှာတော့ရခိုင်ရေးမှာတက်မလို့ဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့ဆိုရက်ဆွဆွဲချက်တွေပေါ်မှာတက်တဲ့အခိုင်မှာပြနိုင်မယ်ဆိုရင်အစိုးရဘက်ကပူးပေါင်းဆောင်ရွက်မယ်လို့အစိုးရထိပ်တန်းတာဝန်ရှိသူတဦးကပြောပါတယ်။တစ်ချိန်တည်းမှာပဲမနေ့ကတနင်္လာနေ့မှာရခိုင်အရေးမှာလူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်ကနယ်မြေရှင်းလင်းချိန်ကျူးလွန်ခဲ့တဲ့အကြောင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ထားပါတယ်။
We need the military because it is the military that are committing most of the violations that we've documented. We need them to stop what they're
Amnesty
doing.
Amnesty International လူခွင့်ရေးဖွဲ့ကအစီရင်ခံစာရေးသားသူရဲ့ပြောစကားနဲ့အတူနားဆင်ကြရမှာပါ။တခါ NLD အစိုးရကစစ်တပ်ပေါ်အောစာအာဏာမလွှမ်းမိုးနိုင်လို့နိုင်ငံတွင်းပြည်ပခါတွေကိုဖြည့်ဆင်းဖို့ခက်ခဲနေတဲ့အကြောင်းပြည်ပအခြေဆိုင်ရှမ်းအဖွဲ့အစည်းတခုကပြောပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့အင်ကာနစ်မက်ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစ္စာမိုးဝင်းနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပါမယ်ရှင
်။တူရကီနိုင်ငံအင်ကာရာမြို့မှာတလင်းနာနေညပိုင်းကတာဝန်ချင်းပြင်ပရောက်ရဲတပ်ဖွဲ့ဝင်တဦးလိုယုံကြည်ရသူတယောက်ရဲ့ပြစ်ခတ်မှုကြောင့်တူရကီနိုင်ငံဆိုင်ရာရုရှားတာမတ်ကြီးတည်ဆုံသွားပါတယ်။ပြစ်ခတ်ခံရတဲ့အချိန်မှာတမ်မတ်ကြီးအန်ဒရီကာလော့ဖ်ဟာပြကန်းဖွင့်ဝဲအခမ်းအနားတစ်ခုမှာမင်ကွန်းပြောကြားနေပြီးတော့အခမ်းအနားဝစ်စင်ထားသူတို့ကမင်ကွန်းပြောကြားနေတဲ့စင်နဘေးကိုချင်းကပ်လာပြီးတော့တနက်နဲ့ပြစ်ခတ်သွားတာဖြစ်ပါတယ်။အခမ်းအနားကိုရိုက်ကူးနေတဲ့ဗီဒီယိုထဲမှာဖြစ်ပျက်သွားတဲ့အခြေအနေတွေကိုအားလုံးတွေ့ရပါတယ်။တနက်သမားကအလာဟူအက်ဘာအလာအရှင်မြတ်တာလင်ကြီးမြတ်တယ်လို့အာရဗ်ဘာသာစကားနဲ့အော်ဟစ်ပြီးတော့ရုရှားတွေကစီးရီးယားနိုင်ငံမှာအပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်နေတဲ့အတွက်ပစ်တံပေးတာဖြစ်တဲ့အကြောင်းပြောပါတယ်။သူကတနက်ကိုမျက်နှာချက်ရှိရာအပေါ်ထောင်ပြီးတော့ပရိသတ်ကိုအော်ဟစ်ပြောဆိုနေခြင်းမှာတာမတ်ကြီးကတနက်တန်ရနဲ့ကြက်မြင့်ပေါ်မှာလဲနေတာကိုတွေ့ရပါတယ်။ကျုပ်တို့တန်းပြီတွေလုံခြုံမှုမရှိသေးသမျှခင်ဗျားတို့လည်းလုံခြုံမှုရှိမှာမဟုတ်ဘူး။အလက်ပိုကိုမမေ့ကြပါနဲ့စီးရီးယားနိုင်ငံကိုမမေ့ကြပါနဲ့လို့တနက်သမားကအော်ဟစ်ပြောဆိုခဲ့ပြီးတဲ့အကြောင်းမြင့်မြင့်တက်တီတယောက်က VOE ကိုပြောဆိုပါတယ်လူညုံရေးအရာရှိတွေကတနတ်သမားကိုပြစ်မှတ်တ်ခင်မှာတခြားသုံးဦးလဲဒဏ်ရာရရှိသွားခဲ့ပါတယ်တမတ်ကြီးကာလော့ဖ်ဟာဆေးရုံမှာတည်ဆုံသွားခဲ့တာပါသူဟာတူရကီနိုင်ငံမှာ2013ခုနှစ်ကတည်းကတမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ
်ဂျာမနီနိုင်ငံဘာလီမြို့လေကောင်ကလူစီကားတဲ့ခရစ်စမတ်ဈေးပွဲတော်တစ်ခုကိုထရက်ကားတစ်စီးကအချိန်နဲ့မောင်းနှင်ပြီးဝင်တိုက်ခဲ့တဲ့အတွက်အနည်းဆုံးလူ9ဦးတည်ဆုံပြီး50ထဲမှနည်းဒဏ်ရာရရှိခဲ့ပါတယ်ဘာလင်မြို့ရဲ့တမိုင်းမှတ်တမ်းဝင် Kaiser Wilhelm အထိမ့်မဲ့ခရစ်ယာန်ဘုရားရှိခိုးကျောင်းအပြင်ဘက်မှာရှိနေတဲ့ဈေးတန်းတွေကိုအဲ့ဒီထရက်ကားကအချိန်နဲ့မောင်းပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဂျာမန်ရဲတပ်ဖွဲ့ကပြောပါရယ်ဒီဖြစ်ရပ်ဟာရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်ခဲ့တာဖြစ်ပြီးကားမောင်းသမားကိုလည်းဖမ်းဆီးနိုင်ခဲ့ကြောင်းအချိန်တိုအတွင်းမှာပဲရဲဘက်ကထုတ်ဖော်ပြောဆိုခဲ့တာပါထရက်ကားကိုရဲတွေကဝိုင်းဝန်းပိတ်ဆို့ခဲ့ပြီးအဲ့ဒီကားထဲမှာအသက်သေဆုံးနေသူတယောက်ကိုတွေ့ရှိခဲ့တယ်လို့ဆိုပါရယ်အခြားအချက်လက်အသေးစိတ်ကိုတော့ချက်ချင်းထုတ်ပြန်ပြောကြားခြင်းမရှိသေးပါဘူးမျက်မြင်သက်သေတဦးက CNN ရုပ်မြင်သံကြားသတင်းဌာနကိုပြောပြချက်အရဆိုရင်အနည်းဆုံးလမ်းပေးဈေးဆိုင်၄ဆိုင်လောက်ကျေမွပျက်စီးသွားတယ်လို့ဆိုပါရယ်ရှင
်တချိန်ကတဘုံနေထင်းချုပ်ထားတဲ့စီးရီးယားနိုင်ငံအလက်ပိုမြို့အရှိဘက်ချမ်းကနေရာဒီမှာကုလသမဂ္ဂအဖွဲ့ကြီးရဲ့လေလာစောင့်ကြည့်သူတွေအများဆုံးဆေးလွတ်ချထားရေးတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူညိုရေးကောင်စီကတခဲနဲ့အတီးပြုတ်လိုက်ပါတယ်။ဆီးရီးယားစစ်တပ်နဲ့တဘုံနီရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုဟန်တားနိုင်ရေးအတွက်အခုလိုဆုံးဖြတ်ချက်ချဖို့ပြင်သစ်နိုင်ငံကကြိုးပမ်းခဲ့တာဖြစ်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကအလက်ပိုမြို့မှာပိတ်မိနေတဲ့အရက်သားတွေကဲထုတ်နေတဲ့အခြေအနေတွေကိုကုလသမဂ္ဂနဲ့တခြားအဖွဲ့အစည်းတွေကစောင့်ကြည့်ခွင့်ပြုဖို့တောင်းဆိုထားတယ်လို့ကုလအတွင်းမှုချုပ်ဘန်ကီမွန်ကလည်းဆီးရီးယားအစိုးရနဲ့တခြားပါဝင်ပတ်သက်သူတွေကိုအများဆုံးတွေ့ဆုံပြီးတော့စောင့်ကြည့်လေ့လာသူတွေကိုအများဆုံးနေရာချထားရေးနဲ့လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးဖို့တောင်းဆိုထားပါတယ်။ပြင်သစ်နိုင်ငံနဲ့ရုရှားတို့ပူးပေါင်းပြီးတော့ရေးဆွဲတဲ့ဆုံးဖြတ်ချက်မူကြမ်းအရာ ပဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးဟာလူသားချင်းစာနာမှုအထောက်အကူတွေဆေးဝါးအထောက်အကူတွေပေးရေးကိုချွင်းချက်မရှိခွင့်ပြုကြဖို့နဲ့အလက်ပုံမျိုးနဲ့စီးရီးယားနိုင်ငံအတွင်းမှာရှိတဲ့အရက်သားတွေကိုအကာအကွယ်ပေးရေးစတာတွေပါဝင်တယ်လို့သိရပါတယ်
။အမေရိကန်ပြည်ထောင်စုမှာသမ္မတရွေးချယ်ရေးအဖွဲ့ဝင်တွေကနိုင်ငံရဲ့45ရောက်မြောက်သမ္မတအဖြစ်ဒေါ်နယ်ထရမ့်ကိုတရားဝင်မဲပေးရွေးချယ်လိုက်ကြပါတယ်။ဖွဲ့စည်းပုံရဝါရှင်တန်ဒီစီနဲ့ပြည်နယ်50မှာရှိကြတဲ့သမ္မတရွေးချယ်ရေးအဖွဲ့ဝင်တွေကသက်ဆိုင်ရာပြည်နယ်တွေမှာဒီဇင်ဘာလ19ရက်နေ့တနင်္လာနေ့ကရွေးကောက်ပွဲလုပ်ပြီးသမ္မတနဲ့ဒုသမ္မတတွေကိုတရားဝင်ရွေးချယ်ကြတာဖြစ်ပါတယ်။ပြည်နယ်လူ့ရေးအပေါ်မူတည်ပြီးသတ်မှတ်ထားတဲ့သမ္မတရွေးချယ်ရေးအဖွဲ့ဝင်စုစုပေါင်း938ယောက်ကတနင်္လာနေ့ကမဲပေးခဲ့ကြရမှာထရမ့်ကအနိုင်ရဖို့လိုတဲ့မဲ290ကျော်ရရှိပြီးတရားဝင်အနိုင်ရခဲ့တာဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲတုန်းကတော့ပြည်သူ့မဲအများစုအနိုင်ရသူကအဲ့ဒီပြည်နယ်အတွက်သမ္မတရွေးချယ်ရေးအဖွဲ့ဝင်မဲအလုံးကိုရရှိတာကြောင့်ဒေါ်နယ်ထရမ့်အနိုင်ရခဲ့တာဖြစ်ပါတယ်။အဲ့ဒီတုန်းကဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်ကစုစုပေါင်းပြည်သူ့မဲမှာထရမ့်ထက်ပိုအသာရခဲ့ပေမဲ့ထရမ့်ကပြည်နယ်30ခုမှာသမ္မတရွေးချယ်ရေးအဖွဲ့ဝင်မဲပေါင်း306မဲအနိုင်ရပြီးရွေးကောက်ပွဲနိုင်ခဲ့တာဖြစ်ပါတယ်။သမ္မတအနိုင်ရှုံးတရားဝင်ဆုံးဖြတ်တဲ့ရွေးကောက်ပွဲကျင်းပစဉ်တနင်္လာနေ့ကတချို့ပြည်နယ်တွေမှာဆိုရင်ထရမ့်ကိုကန့်ကွက်နေကြသူတွေကသမ္မတရွေးချယ်ရေးအဖွဲ့ဝင်တွေအနေနဲ့သူ့ကိုမဲမထည့်ဖို့ဆန္ဒပြတောင်းဆိုမှုတွေလည်းလုပ်ခဲ့ကြပါတယ်ရှင
်။UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAV မြန်မာဘက်ကတနေ့ကနေမနေ့ကနိုင်ငံကသတင်းတွေဆက်လက်ပြီးတော့ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကပြိပခတ်မှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိနေချိန်မှာမြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကအာဆီယံနိုင်ငံသားရေးဝန်ကြီးတွေကိုရန်ကုန်မြို့ကိုဖိတ်ခေါ်ပြီးတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့မနေ့ကတွေ့ဆုံရှင်းလင်းခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးခဲ့ကြသလိုပြိပခတ်ကြောင့်ထိခိုက်ခံစားရတဲ့ဒေသခံပြည်သူတွေနဲ့ရခိုင်ဒေသညီညာရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေအတွက်အာဆီယံဖွဲ့ဝင်နိုင်ငံတွေကလူသားချင်းစာနာမှုအကူအညီပေးဖို့ကမ်းလှမ်းချက်တွေကိုကြိုဆိုတဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဘက်ကပြောဆိုခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒီဆွေးနွေးပွဲအတွင်းမှာအရေးကြီးဆုံးဆုံးဖြတ်ချက်နှစ်ခုထွက်ပေါ်ခဲ့ရမှာပထမချက်ကတော့မြန်မာအစိုးရအနေနဲ့ရခိုင်ဒေသရဲ့ဖွံ့ဖြိုးတိုးတက်မှုအခြေအနေတွေကိုအာဆီယံဖွဲ့ဝင်နိုင်ငံတွေထံမပြတ်အတိပေးသွားမှာဖြစ်တယ်ဆိုတာနဲ့အာဆီယံနိုင်ငံတွေရဲ့လူသားချင်းစာနာမှုထောက်ထားမှုဆန်ရအကူအညီတွေကိုခွင့်ပြုမယ်ဆိုတဲ့အချက်တွေပဲဖြစ်ပါတယ်။ရန်ကုန်မြို့မှာကျင်းပခဲ့တဲ့အစည်းအဝေးဟာရခိုင်ဒေသညီညာရေးလုံခြုံရေးအခြေအနေနဲ့ဖွံ့ဖြိုးတိုးတက်မှုကိုမြန်မာနိုင်ငံအစိုးရအနေနဲ့တစိုက်မမတ်လှုပ်ဆောင်နေတယ်ဆိုတာကိုအာဆီယံဖွဲ့ဝင်နိုင်ငံတွေကိုအတိပေးပြောကြားတာဖြစ်တယ်လို့ဒေတာရင်းအာဆီယံနိုင်ငံတွေရဲ့စီလုံးမှုနဲ့တွဲစည်းညီညွတ်မှုရှိစေဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အခုလိုနက်နဲရှုပ်ထွေးတဲ့ကိစ္စရပ်တွေပြည်လျောင်ကင်တွေဖြစ်ရှင်းဆောင်ရွက်နိုင်မှုအတွက်အစိုးရအနေနဲ့အချိန်ကာလအပိုင်းခြားတစ်ခုလိုအပ်မှာဖြစ်ပြီးတော့မြန်မာအစိုးရအနေနဲ့လှုပ်ဆောင်နေတဲ့ကိစ္စတွေကိုလည်းဒေါအောင်ဆန်းစုကြည်ကရှင်းလင်းပြောပြခဲ့တယ်လို့သိရပါတယ်။အောက်တိုဘာလ9ရက်နေ့ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်းတော်ဒေသမှာနေရဆောင်တပ်တွေကိုဝင်ရောက်တိုက်ခိုက်မှုခံရခဲ့ပြီးတဲ့နောက်စစ်တပ်ကနေမီရှင်းလင်းမှုပြုလို့ရမှာလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိနေတယ်ဆိုပြီးတော့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့အစိုးရတချို့ကဝေဖန်ခဲ့ကြတယ်လို့နိုင်ငံတကာသတင်းမီဒီယာတွေကလည်းအကြေတဝင့်ဖော်ပြခဲ့ကြတာဖြစ်ပါတယ်
။ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့မှာသတင်းယူဖို့သတင်းမီဒီယာတချို့ဒီဇင်ဘာလ19ရက်နေ့တနင်္လာနေ့ကစပြီးရောက်ရှိနေကြပါပြီ။ရခိုင်ရေးနဲ့ပတ်သက်လို့လွတ်လွတ်လပ်လပ်သတင်းယူခွင့်ပြုဖို့နိုင်ငံတကာအတိုင်းအဝန်ကဝေဖန်ထောက်ပြနေချိန်မှာပဲဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကပထမဆုံးအကြိမ်သတင်းသမားတချို့ကိုသွားရောက်သတင်းယူခွင့်ပြုတာဖြစ်ပါတယ်။ပြည်ချားရေးဝန်ကြီးဌာနကဦးဆောင်တဲ့သတင်းအဖွဲ့မှာအစိုးရပိုင်သတင်းမီဒီယာတွေနဲ့နိုင်ငံတကာသတင်းဌာနကမြန်မာနိုင်ငံဆိုင်ရာသတင်းတောက်တချို့အပါအဝင်စုစုပေါင်း23ဦးပါဝင်ပြီးဒီဇင်ဘာလ19ရက်နေ့ကနေ22ရက်နေ့အထိသတင်းယူခွင့်ရမှာဖြစ်ပါတယ်။လုံခြုံရေးတပ်တွေနဲ့အတူသတင်းယူမှာဖြစ်ပေမဲ့တပ်မဲ့နယ်မြေတွေကိုရောက်ရင်သတင်းသမားတွေအနေနဲ့နှစ်ဖက်အတိုင်းအဝိုင်းကဒေသခံတွေလုံခြုံရေးအရာရှိတွေကိုလွတ်လွတ်လပ်လပ်မေးမြန်းသတင်းယူခွင့်ပေးထားကြောင်း သမရာရုံးရဲ့ညွှန်ကြားမှုဥစော်ထေကပြောပါရယ်သတင်းသမားတွေအတွက်လုံခြုံရေးကိစ္စအပြင်ဒေသခံအများစုမြန်မာစကားမပြောတတ်တဲ့အတွက်လည်းတွေ့ဆုံမေးမြန်းရမှာဘာသာစကားအခက်အခဲကြုံတွေ့နိုင်ရကြောင်း CNB ပြည်ရင်းရုပ်သံသတင်းဌာနအက်ဒီတာချုပ်ဦးစီတောင်မြင့်ကပြောပါရယ်မောင်းတော့ဒေသကိုတွားရောက်သတင်းယူဖို့အစိုးရကခွင့်ပြုတဲ့သတင်းဌာနတွေထဲမှာတော့ပြည်ပသတင်းဌာနတွေဖြစ်တဲ့ BBC, VOA, RFA စတဲ့သတင်းဌာနတွေပါဝင်ခြင်းမရှိသေးပါဘူးရှင်
အာဖဂန်ဒုက္ခသည်တတန်းယောဟာ2016ခုနှစ်တွင်မိမိဆန္ဒလျောက်ပါကစ္စတန်နှင့်အီရန်နိုင်ငံတို့ကနေနေရပ်ကိုပြန်လာခဲ့ကြတဲ့အကြောင်းအာဖဂန်အစိုးရကတင်းနေလာနေမှာထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒါဟာ14နှစ်တာကာလအတွင်းနေရပ်ပြန်လာသူအရေအတွက်အများဆုံးလည်းဖြစ်ပါတယ်။အင်းနီချင်းတိုင်းပြည်တွေကနေရပ်ပြန်လာကြသူတွေထဲမှာတချို့ကဒုက္ခသည်အဖြစ်စီးရင်တွင်းထားကြသူတွေဖြစ်ပြီးတော့တချို့ကတော့ဘာလက်မှတ်မှမရှိကြဘူးလို့အာဖဂန်ဒုက္ခသည်နဲ့နေရပ်ပြန်လည်ရွှေ့ပြောင်းရေးဝန်ကြီးဆာရတ်ဟူဆိန်အယ်မီဘောက်တီကအမျိုးသားလွှတ်တော်ကိုပြောဆိုခဲ့ပါတယ
်။ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးရဲ့လက်ရှိအကြီးအကဲ Christine Lagarde ဟာ2008ခုနှစ်ပြင်သစ်ဗန်နာရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ချိန်မှာဝတ္တရားပေါ်ဆမှုနဲ့ပြစ်မှုထင်ရှားကြောင်းပြင်သစ်တရားရုံးကမနစ်တနင်္လာနေ့ကအမိန့်ချမှတ်လိုက်ပါတယ်။အဲ့ဒီအချိန်ကအငင်းပွားပွေရာလုပ်ငန်းရောင်းဝယ်မှုနဲ့ပတ်သက်ပြီးပြင်သစ်စီးပွားရေးလုပ်ငန်းရှင်ကြီးတအုပ်ကို American Dollar 422တန်းရော်ကြေးပေးဖို့အစိုးရခုံတမာတိယုံတစ်ခုရဲ့ဆုံးဖြတ်ချက်ကိုမေကွန်ထုတ်ဖို့ပြက်ကွက်ခဲ့တာကြောင့်ဗန်နာယင်းဝင်ကြီးတအုပ်အနေနဲ့တာဝန်ရှိတယ်လို့ဆိုပါရရှင
်ဒီဇင်ဘာလ20ရက် VOA ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မွေနဲ့မတ်အင်ချင်းနိုင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာတွေ့ဆုံမေးမြန်းချက်တွေသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေကလက်နက်ကန်အကြမ်းဖက်သမားတွေကိုဖော်ထုတ်ဖမ်းဆီးရမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်တပ်တွေထောက်ထားအခိုင်အမာနဲ့တင်ပြနိုင်ရင်မြန်မာအစိုးရကပူးပေါင်းကင်တွယ်သွားမယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတဦးကပြောပါရတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကအာဆီယံနိုင်ငံသားရေးဝန်ကြီးတွေကိုဖိတ်ပြီးရခိုင်ရေးအလွတ်တဘောဆွေးနွေးပွဲကိုမနေ့ကကျင်းပခဲ့တာမှာနိုင်ငံသားရေးဝန်ကြီးဌာနပြည်ပဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကိုဒေါခင်စိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဒီစီနေဝဲမတိုင်ခင်တုန်းကပေါ့နော်ဒီမလေးရှားနိုင်ငံဝန်ကြီးချုပ်ပေါ့မလေးရှားနိုင်ငံဝန်ကြီးချုပ်ကနေပြီးတော့ဒီခိုင်ပြည်နယ်မှာရှိတဲ့ဒီရိုဟင်ဂျာလို့ခေါ်တဲ့လူနည်းစုတွေပေါ့လေအဲလူနည်းစုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဖိနှိပ်ချုပ်ဆဲတာတွေများနေတယ်ပြီးတော့ဒီလူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်ဆိုပြီးတော့မလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ပြီးတော့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်။အဲ့တော့ဒီကနေ့ဆွေးနွေးပွဲမှာရောဒီမလေးရှားနိုင်ငံမလေးရှားဘက်ကလာတဲ့နိုင်ငံသားရေးဝန်ကြီးအနေနဲ့ရောဗာရင်များထပ်ပြောပါသေးလဲရှင်
။ Okay ဟိုကျွန်တော်ခုနပြောလို့နာမည်လေးနဲ့ပတ်သက်လို့ပါ။ဆိုကျွန်တော်တို့အခုဒီမှာတော့ဒီပြဿနာကိုဖြေရှင်းတဲ့အခါမှာဒီနာမည်ကို၌ကိုကအစကျွန်တော်တို့အငင်းပွားစရာဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တတ်နိုင်သမျှတော့ဒီလိုမျိုးအငင်းပွားဝယ်ဖြစ်တဲ့နာမည်ကိုတော့ကျွန်တော်တတ်နိုင်သမျှမသုံးမဲနဲ့ဒီပြဿနာကိုအဓိကဘယ်လိုဖြေရှင်းမလဲဆိုတဲ့ဥစ္စာမျိုးကျွန်တော်အဓိကဆောင်ရွက်အစိုးရအနေနဲ့အဓိကဆောင်ရွက်နေတဲ့ဆိုတဲ့ဥစ္စာလေးကိုလည်းဥစားပြောပြရစီခင်ဗျနောက်တစ်ချက်ကတော့ကျွန်တော်တို့ဒီအစည်းအဝေးမှာဒီမလေးရှားနိုင်ငံသားရေးဝန်ကြီးအနေနဲ့သူဆွေးနွေးပြောကြားရတဲ့ဥစ္စာလေးရှိပါတယ်သူခုနပြောလို့သူတို့ဒီရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီစိုးရိမ်မှုလေးတွေရှိတယ်ဆိုတဲ့ဥစ္စာမျိုးလဲသူထုတ်ဖော်ပြောကြားသွားတာများဒီကိစ္စဒီနိုင်ငံတနိုင်ငံတွေရဖြည့်ရှင်ရမယ့်ဥစ္စာမျိုးပဲ ਨੇရီဂျင်အနေနဲ့ဖြည့်ရှင်ရမယ်ဆိုတဲ့ဥစ္စာမျိုးလေးသူပြောတာလေးရှိပါတယ်ဆိုတော့သူဒီတနိုင်ငံရဲ့အမြင်ကိုတော့အခြားနိုင်ငံတွေကတော့ same သူ share လုပ်တဲ့ဥစ္စာမျိုးတော့အစည်းအဝေးမှာပြောကြားခဲ့ခြင်းရှိပါဘူ
းဟုတ်ကဲ့အဲ့တော့ ASEAN ရဲ့မူဖြစ်တဲ့ဒီ interference ပေါ့နော် non interference ပေါ့သူတခြားနိုင်ငံရဲ့အခြားနိုင်ငံရဲ့ပြည်တွင်းရေးဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူကိုသိဖိပြီးတော့မလေးရှားကနေပြီးတော့ဒါ regional data တွင်ပြဿနာအဖြစ်ဖြစ်ပေါ်လာနိုင်တယ်ဆိုရယ်ဆိုရင်မကင်းဖြစ်တဲ့အကြောင်းကိုပြောတာဖြစ်မှာပေါ့နော
်ဟုတ်ကဲ့အဲ့ဒါကိုပဲတချို့အဖွဲ့ဝင်နိုင်ငံတွေကတော့ဒါပြည်တွင်းရေးကိစ္စဆိုတဲ့ဥစ္စာကိုတချို့အဖွဲ့ဝင်တွေကလည်းတည်ချာချာထောက်ပြပြောသွားလေးရှိပါတယ်ခင်ဗျာဒါကြောင့်မလို့တယောက်နဲ့တယောက်အမြင်မတူဆိုတာလေးလည်းပြောပြစေ
အင်ဒိုနီးရှားနိုင်ငံနဲ့ဥပမာဘရူနိုင်းတို့အင်ဒိုနီးရှားနိုင်ငံတို့ကတော့ဒီကိစ္စကဒါဘာသာရေးဒီလူမျိုးရေးပဋိပက္ခမဟုတ်ဘဲနဲ့ဒါဟိုလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ကိုပို့ပြီးတော့ဆောင်းပေးပြီးပြောသွားတာကြားရပါတယ်အဲ့တော့ อินโดนีเซียနိုင်ငံရဲ့အခမ်းကဏ္ဍပေါ့လေအဲ့ဒါနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်အနေနဲ့ဘယ်လိုယူဆပါလဲရှင
်ဟုတ်ကဲ့ခုနဟိုကျွန်တော်ဒေါ်အောင်ဆန်းစုကြည်ကိုစားတော့ကျွန်တော်အနေနဲ့ပြောဖို့အခက်ပါတယ်ပေါ့နော်ကျွန်တော်အမြင်ပြောရရင်တော့ကျွန်တော်ဒီအစည်းအဝေးမှာခုနပြောသလိုပါပဲဒီကိစ္စဘာသာရေးကိစ္စမဟုတ်ပဲねလူသားချင်းစာနာမှုဟိုအကူအညီပေးရှုထောင့်အောင်နေပြီးတော့ဖြည့်ရှင်းဖို့ဆိုတဲ့ဥစ္စာမျိုးနဲ့တော့ဟိုအင်ဒိုနီးရှားကဒီဆွေးနွေးသွားတဲ့ဥစ္စာမျိုးလေးရှိပါတယ်ခင်ဗျာ
ဒီဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ရခိုင်ဒေသဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ဘယ်လိုအကူအညီတွေများဟိုကန့်လှန့်ထားတာရှိပါလဲရှင်
ဟိုဆံမပြောဒီအာဆီယံကိုပြောတာ
လားတာဝန်
နိုင်ငံတကာ
အာဆီယံ
ဟုတ်ဟုတ်ကဲ့ဟိုခုနပြောလို့တော့ဒီအဖွဲ့ဝင်နိုင်ငံတွေကအချို့နိုင်ငံတွေကကျွန်တော်ဒီရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက် bilateral ကူညီတာတွေလည်းအများကြီးရှိပါတယ်ခုနပြောလူသားချင်းစာနာမှုအကူအညီပေးတဲ့ဥစ္စာမျိုးလေးတွေလည်းရှိပါတယ်ခင်ဗျာဒါကြောင့်မလို့ခုနဟိုဒီစီဝေးမှာတော့ဒီလိုမျိုးဘယ်ကဏ္ဍမှာဘယ်လိုဆွေးနွေးမယ်ကူညီမယ်ဆိုတဲ့အသေးစိတ်တော့မဟုတ်ပါဘူးဒီ challenge just ဖြစ်နေတဲ့ဥစ္စာတွေကိုဘယ်လို address လုပ်ကြမလဲဆိုတဲ့ဥစ္စာမျိုးဆွေးနွေးကြတာပါခင်ဗျာ
ဟိုဒီ genocide ဆိုတဲ့စကားပေါ့နော်ဒါကတော့လူမျိုးတုံးတတ်ဖြတ်တဲ့ဆိုတဲ့စကားအဆင့်အထိတော့မရှိဘူးဆိုတာတော့အားလုံးသိကြတယ်ဒါပေမဲ့တစုံတစ်ခုသောအတိုင်းအတာအထိပေါ့လူခွေချိုးဖောက်မှုတွေကတော့ရှိကောင်းရှိနိုင်တာပေါ့ဘာလို့လဲဆိုတဲ့အခါကျတော့ကိုယ့်ဘက်ကလူတွေလည်းဟိုအသက်ခံထားရတယ်ဒီလိုမျိုးဟိုကိုအိမ်ကိုမိဆိုးတဲ့အဖြစ်တွေလည်းရှိတယ်ပေါ့အဲ့လိုဆက်ဆက်ချက်တွေလည်းအများကြီးရှိတာပေါ့နော်ဒါမဲ့လို့ဒီလုံချုံရေးတပ်ဖွဲ့တွေအနေနဲ့အလွန်ကျွန်းအင်အားသုံးတာလည်းရှိကောင်းရှိနိုင်ခဲ့တယ်ပေါ့နော်အဲ့လိုမျိုးဟာတွေကိုထဲထဲဝင်ဝင်သိနိုင်ဖို့အတွက်ပေါ့နော်တပ်မတော်ဘက်ကရောပူးပေါင်းဆောင်ရွက်မှုရှိပါလားရှင
်ဟုတ်ဟိုခုနပြောလို့ပေါ့နော်ကျွန်တော်တို့အခုဒီစုံစမ်းရေးကော်မရှင်ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဖွဲ့တယ်ဆိုတာလေဒါကြောင့်ဖွဲ့ထားတဲ့ဥစ္စာဖြစ်ပါတယ်ခင်ဗျာခုနပြောတဲ့ဒီဟိုအော်တိုဘာ9ရက်နေ့မှာဖြစ်တဲ့ဖြစ်စဉ်အပါအဝင်ဒီနောက်ဆက်တွဲဖြစ်တဲ့ဖြစ်စဉ်တွေနောက်ဆက်တွဲရှင်းလင်းရေးလုပ်တဲ့ဖြစ်စဉ်တွေမှာဒီဆွတ်ဆဲချက်တွေကိုပြန်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ဖွဲ့ထားတဲ့အတွက်ကြောင့်ဒီလိုကိစ္စတွေမှာခုနပြောသလိုဒီဟိုဒီ composition မှာလည်းဘယ်သူတွေပါလဲဆိုတဲ့ဥစ္စာလည်းဆ iam သိပြီးတဲ့အတွက်ကြောင့်တက်မရောအနေနဲ့လည်းဟိုအများကြီးပူးပေါင်းဆောင်ရွက်တဲ့ဥစ္စာမျိုးရှိပါတယ်ဒါကြောင့်မို့လို့ဒီကိစ္စမှာဒီဒုသမရတေဦးမြစ်ဆွေဦးဆောင်ပြီးတော့ဒီကော်မရှင်ကနေပြီးတော့ဒီဟိုစုံစမ်းစစ်ဆေးမှုရဲ့ရလဒ်ကိုကျွန်တော်တို့စောင့်မျှော်ကြည့်နေပါတယ်ခင်ဗျာ
โอเคကျေးဇူးအများကြီးတင်ပါတယ်ကျေးဇူး
အများကြီးတင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ဟု
တ်
ညွန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကိုဒေါက်ကင်ဆိုးဝင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းနဲ့တဆက်တည်းပဲ Amnesty International AI လူခွင့်ရေးဖွဲ့ကရခိုင်ပြည်ပခအရေးထုတ်ပြန်ထားတဲ့အစီရင်ခံစာအကြောင်းကိုလည်းပြောပြပေးပါဦးမယ်ရှင်မနေ့ကတနင်္လာနေ့တော့က Amnesty International AI ဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့တာမှာရခိုင်ပြည်နယ်တွင်းကပြည်ပခတွေကိုဖြည့်ဆင်းရမှာမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေပေါ်ပစ်မှတ်ထားပြီးစနစ်တကျနဲ့အကြီးအကျယ်တိုက်ခိုက်မှုတွေနဲ့လူသားမဆန်တဲ့ပြစ်မှုတွေကျူးလွန်တယ်လို့ရေးသားဖော်ပြထားပါတယ်ဒီစီရင်ခံစာကို AI ဖွဲ့ကအောက်တိုဘာလကနေပြီးတော့ဒီဇင်ဘာလအထိ3လအတွင်းဒုက္ခသည်တွေမျက်မြင်သက်သေတွေနဲ့တွေ့ဆုံမိမြတ်မှု35ခုကိုအခြေခံရေးသားခဲ့ပြီးလူတွေအင်တာဗျူးတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံ Cross Bazaar နယ်ထဲမှာတွေ့ဆုံမေးမြန်းထားတဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်တခြားပုဂ္ဂိုလ်တွေအနေနဲ့ကတော့လူခွင့်ရေးဆောင်ကြည့်သူတွေ၊လူခွင့်ရေးဆိုင်ရာဝန်ထမ်းတွေ၊စာနယ်ဇင်းသမားတွေနဲ့ရိုဟင်ဂျာခေါင်းဆောင်တွေကိုလည်းမေးမြန်းခဲ့တယ်လို့ဖော်ပြထားပါတယ်။အဓိကအင်တာဗျူးတွေအတွက်ကတော့မြန်မာအစိုးရကရခိုင်ပြည်နယ်အတွင်းဝင်ရောက်ခွင့်ကိုကန့်သတ်ပိတ်ပင်ထားတဲ့အတွက်နိုင်ငံပြင်ပကနေတယ်လီဖုန်းနဲ့မေးမြန်းခဲ့ရတဲ့အကြောင်း AI အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒါ့အပြင်လူခွင့်ရေးချိုးဖောက်မှုရှိတယ်ဆိုတဲ့ပြောကြားချက်တွေကိုမြန်မာအစိုးရကညှင်းဆို့နေတယ်လို့အစီရင်ခံစာရေးသားသူ Amnesty International အဖွဲ့ကသုတေသီ Laura Hain ကအခုလိုပြောပါတယ်။
They're accusing the international community of exacerbating the situation, of inflaming tensions, and they're accusing the Rohingyas who are trying to speak out about this of fabricating.
တင်မာမှုတွေပိုဆိုးအောင်လို့နိုင်ငံတကာအသိုင်းအဝိုင်းကလုပ်နေတယ်လို့မြန်မာအစိုးရကဆွတ်ဆွဲပါတယ်။သူတို့ခံနေရတာတွေကိုလူသိအောင်ပြောဖို့ကြိုးစားတဲ့ Rohingya တွေကကူညီထောက်ပံ့မှုတွေရအောင်အကြမ်းဖက်မှုတွေဖြစ်နေပါတယ်ဆိုပြီးလှုပ်ကြံပြောဆိုနေတယ်လို့ဆွတ်ဆွဲပါတယ်။တစ်ချိန်တည်းမှာအစိုးရကရခိုင်ပြည်နယ်ရဲ့ဘသူကိုမှသွားခွင့်မပေးပါဘူး။အောက်တိုဘာလ9ရက်ထဲကတီးခြားလွတ်လပ်တဲ့နိုင်ငံတကာလေလာသူဘသူမှသွားလို့မရတာပါ။ကျမတို့စုံစမ်းသိရှိမှတ်တမ်းတင်နိုင်တဲ့အတိုင်းဆိုရင်ရိုဟင်ဂျာဖြစ်တာကြောင့်ရောသူတို့ဘာသာယုံကြည်ကိုးကွယ်မှုကြောင့်မှသူတို့အပေါ်ပြစ်မှတ်ထားအခွင့်အရေးချိုးဖောက်မှုတွေဖြစ်နေတယ်ဆိုတာရှင်းပါတယ်။လူသားမဆန်တဲ့ပြစ်မှုတွေလို့ပြောရလောက်တဲ့အထိပြစ်မှုကျူးလွန်နေတာတွေဖြစ်တယ်လို့ကျမတို့ပြောလို့ရပါတယ်။
ရိုဟင်ဂျာတွေပေါ်အခုလိုအဓိကထားတိုက်ခိုက်နေမှုတွေကိုစစ်တပ်ကလုပ်နေတာဖြစ်တဲ့အကြောင်း AN ရဲ့အစီရင်ခံစာရေးသားသူကပြောပါတယ်
We need the military because it is the military that are committing most of the violations that we've documented. We need them to stop what they're doing and we need huge international
ကျမတို့မှတ်တမ်းတင်နိုင်ခဲ့တဲ့အကြမ်းဖက်မှုအများစုကိုစစ်တပ်ကကျူးလွန်တာဖြစ်တဲ့အတွက်စစ်တပ်အနေနဲ့အခုလိုလုပ်နေတာတွေရပ်သွားအောင်လုပ်ဖို့လိုအပ်ပါတယ်။ရပ်သွားအောင်အတွက်လည်းနိုင်ငံတကာကဖိအားတွေအများကြီးလိုအပ်ပါတယ်။အဲဒီသူတွေအတွက်လူသားချင်းစာနာတဲ့အထောက်အပံ့အကူအညီတွေပေးနိုင်ဖို့လည်းလိုအပ်ပါတယ်။ရခိုင်ပြည်နယ်ထဲမှာရှိတဲ့ဘဲအတိုင်းအဝိုင်းအတွက်မှအကူအညီပေးတဲ့အဖွဲ့အစည်းတွေမကူညီနိုင်တာကနှစ်လခွဲလောက်ရှိပါပြီ။အထူးသဖြင့်နယ်မြေရှင်းလင်းရေးလုပ်နေတယ်လို့ဆိုတဲ့နေရာတွေကရိုဟင်ဂျာတွေအတွက်အကူအညီတွေမပေးနိုင်ပါဘူး
။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရအဖွဲ့ကတော့ရခိုင်ပြည်နယ်အတွင်းတရားဥပဒေနဲ့အညီပြင်ဆင်ဆောင်ရွက်မယ်အကြောင်းဒီဇိုင်းမှတ်မှတ်ပြောလာနေတာပါ။ဒါပေမဲ့ဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်ရဲ့ဆောင်ရွက်မှုတွေပေါ်မှာတားဆီးနိုင်ခြင်းမရှိဘူးလို့ AI အဖွဲ့ကသုံးသပ်ပါတယ်
Aung San Suu Kyi, who is the country's de facto leader, has, as we see it, failed in her political and her moral responsibility to condemn human rights violations.
နိုင်ငံရေးကောင်းဆောင်လို့ပြောနိုင်တဲ့ဒေါက်တာဆန်းစုကြည်အနေနဲ့နိုင်ငံရေးအရာရောကျင့်ဝတ်သိက္ခာပိုင်းဆိုင်ရာတာဝန်အရာပါလူ့ခွင့်ရေးချိုးဖောက်မှုတွေကိုအပြစ်တင်ဖို့ပြက်ကွက်နေတယ်လို့ကျမတို့ကမြင်ပါတယ်။တစ်ချိန်တည်းမှာပဲသူ့ရဲ့အရသာအစိုးရအနေနဲ့စစ်တပ်အပေါ်မှာလွှမ်းမိုးနိုင်ခြင်းမရှိတာကိုလည်းကျမတို့ကနားလည်ပါတယ်။စစ်တပ်ကအရက်ဖက်ထိန်းချုပ်မှုအပြင်မှာတရားဆောင်ရွက်နေတာပါနိုင်ငံထဲမှာစစ်တပ်ရဲ့အာဏာအဲ့ဒီလောက်များနေသမျှအခုလိုပြဿနာမျိုးထပ်ဖြစ်နေမှာကိုမြင်ရအောင်ပါပ
ါမြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းအသွာအလာကန့်သတ်ထားတာတွေကိုအဆုံးသတ်ပြီးလူခွင့်ရေးအဖွဲ့တွေသတင်းသမားတွေနဲ့အထူးသဖြင့်အကူအညီပေးရေးအဖွဲ့တွေကိုဝင်ရောက်ခွင့်ပြုဖို့နဲ့အတူအပြစ်ကျူးလွန်သူတွေကိုလည်းတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ AI လူခွင့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုထားပါလေရှင်ပြည်ရရဲ့အင်ကာနစ်မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အနေရအစိုးရအနေနဲ့စစ်တပ်ပေါ်မှာဩစာလွှမ်းမိုးနိုင်ခြင်းမရှိတာကြောင့်နိုင်ငံအတွင်းကပြည်ပခါတွေကိုအလွယ်တကူကင်ထွယ်ဖြေရှင်းဖို့ခက်ခဲနေကြောင်းပြည်ပအခြေစိုက်ရှမ်းဒီမိုကရက်တစ်အစည်းအရုံး SDU ကပြောပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တွေ့ဆုံလို့တဲ့အကြောင်းဒီရက်ပိုင်းတည်းထပ်မံကန့်လန့်ထားပေမဲ့တစ်ဖက်နဲ့တစ်ဖက်အလျှော့တင်းလုပ်ဖို့လိုတယ်လို့လည်း SDU ကပြောထားတာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်။
ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ထဲမှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါဒီလိုရင်ဆိုင်တိုက်ပွဲတွေဖြစ်နေပေမဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့ဒီဇင်ဘာလ18ဆက်ကူမှာတွေ့ဆုံလို့ကြောင်းအစိုးရငြိမ်းချမ်းရေးကော်မရှင်ကပြီးခဲ့တဲ့ရက်ပိုင်းကကမ်းလှမ်းခဲ့တာဖြစ်ပါတယ်အရင်တုန်းကလည်းမြောက်ပိုင်းမဟာမိတ်တဲကတပွဲချင်းစီနဲ့တွေ့ဆုံဖို့တရုတ်နိုင်ငံယူနန်ပြည်နယ်မှာစီစဉ်ခဲ့ဘူးပေမဲ့အစီအစဉ်ပြတ်သွားခဲ့ပါတယ်တစ်ဖက်နဲ့တစ်ဖက်အလျှော်တင်းလုံမှသာအောင်မြင်တဲ့တွေ့ဆုံဆွေးနွေးပွဲတွေဖြစ်လာလိမ့်မယ်လို့ရှမ်းဒီမိုကရက်တစ်အစည်းအရုံး SDU ရဲ့အထွေထွေအတွင်းမှူးဆိုင်းဝမ်ဆိုင်းကပြောပါတယ
်အခုတစ်ခေါက်နောက်တစ်ခါပြန်ပြီးတွေ့ကျင်တယ်ဆိုတဲ့ခါကျတော့မြောက်ပိုင်းမှာမေးမေးကပါပြောလဲဆိုတော့ကျွန်တော်လေးဖွဲ့လုံးအတူတူတွေ့မယ်ပြီးတော့အဲ့ UWSA ပေါ့လေလောကတပ်ပေါင်းစုကိုလည်းဒီဆက်တီအနေနဲ့တို့လည်းပါဝင်ပေးပါဆိုပြီးတို့ကအဲ့လိုအစိုးတင်ထားတယ်ดาวตําบลอเสมีกุลเลยยี่ปาได้อภ่เนี่ยซวยอภ่เนี่ยดาวไล่ย่อได้มั้ยล่ะไม่ไล่ย่อได้มั้ยล่ะสวยอปอมาสวยอ่ะเราจะส่งจีนี่แหละเฉยเนี่ยสิคุณจิมา
ตะพั่วจีนต้วยไล่มั้ยส่วนยอไม่ผิดไหนล่ะครับ
ตะพั่วจีนต้วยเลยดูต้วยเลยนะดังแม้ดิตายนาฤเบี้ยอ่ะตรุไม่ต้วยจินนะตรุเนี่ยซวยใหญ่แจกก็ปาได้สุตะพั่วจีนแผ่บีซียุ้มมั้ยสวยอ่ะอ่ะไอ้ดิสิตตักก็ไม่อยู่เนี่ยสิกะสิหนีแล้วตรุอ่ะดูปองมีต้วยจินน่ะสรอกအဲ့နားရပြလေကိုကိုနည်းနည်းယုံကြည်ပြီးတော့သူတို့လိုချင်တာကိုသူတို့လေးဖွဲ့တရားညှိနှိုင်းညှိနှိုင်းအဲ့လိုမျိုးကိုအခြေခံအချက်နဲ့ဝင်ပြီးတစ်ဖက်စီတွေ့မယ်ဆိုလဲတွေ့နိုင်တယ်လို့ကျွန်တော်ထင်တယ်လေ
ရှမ်းနဲ့ကချင်ဘက်ကတိုက်ပွဲတွေအပအဝင်ရခိုင်ဒေသအရေးမှာပါစစ်တပ်ကပအဝင်ပတ်သက်နေရတာပါဒါပေမဲ့စစ်တပ်ရဲ့ကင်တွယ်ဆောင်ရွက်မှုတွေကြောင့်ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ကလည်းစစ်တပ်ပေါ်ဩဇာလွှမ်းမိုးနိုင်ခြင်းမရှိတာကြောင့်ပြည်ရင်းပြည်ပခါတွေကိုအလွဲတကူကင်တွယ်ဖြည့်ရှင်းဖို့ခက်နေတယ်လို့ SDU ရဲ့ဆိုင်းဝန်ဆိုင်ကပြောပါတယ
်။မြောက်ပိုင်းကချင်နဲ့စံပြူပဲဖြစ်တဲ့ကိစ္စတွေရခိုင်မှာဖြစ်နေတဲ့အဲဒီဘာသာရေးပြည်ပခါပြည်ပခါတွေတော့အောင်ဆန်းစီကပါလေ။သူကလွှမ်းမိုးမှုမရှိတာကတော့သိကြတယ်။တိုင်းသားဒေသတွေမှာစစ်တပ်သူကိုယ်တိုင် policy သူ policy နဲ့သူကလိုက်ပြီးတော့လုပ်တာဟုတ်လုံပြီးတဲ့ခါကျတော့မှအောင်ဆန်းစုကြည်ကဒါတွေအားလုံးသဘောတူပါတယ်ဆိုတော့ပြောရတာ ပြောတော့အောင်ဆန်းစစ်ကြာအာဒီတော့တိုက်တာကျွန်မသဘောတူပါလေလို့လဲပြောရလဲခက်ညင်ရလဲခက်လဲတိတ်တာတခုကတော့တော့အောင်ဆန်းစစ်ကစစ်တပ်ကိုလွန်မှုမှုမရှိဘူးဆိုတာဒါတော့တိတ်တာ
မြန်မာနိုင်ငံမှာညင်ညာရေးရဖို့ဆိုရင်စစ်တပ်နဲ့တိုင်းသားလက်နက်ကိုင်တွေကယုံကြည်မှုပုံမရရှိဖို့နဲ့ဒီလိုယုံကြည်မှုရဖို့နှစ်ဖက်တက်တည်းတပြိုင်တည်းထဲအပြစ်ရကြီးညာမဲ့ခြေလှမ်းကိုစတင်နိုင်ဖို့လို့ကြောင်းဆိုင်းဝမ်ဆိုင်းကသုံးသပ်ပါတယ
်အလုံးမပါဝင်ဘူးဆိုလို့ရှိရင်အဲ့ဒီအဖီလုံးကျုပ်အပြစ်ခတ်ရဆေးရေးဆိုတာအဓိပ္ပာယ်မရှိဘူးပေါ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီဆွေးနွေးပွဲတွေပါလုံးမယ်ဆိုလို့ရှိရင်သုံးပွင့်ဆိုင်အဲ့ဒီသုံးပွင့်ဆိုင်ဆွေးနွေးပွဲဆိုလဲကျွန်တော်တို့ကြည့်တဲ့အတိုင်းပဲအဲ့ဒီအစိုးရရဲ့လွတ်တော်ရဲ့တမတော်ရဲ့တစ်ဖက်အဲ့ဒီလက်နက်ကန်အဖွဲ့စီးတရတစ်ဖက်နိုင်ငံရေးပါတီရတစ်ဖက်အဲ့သုံးဖက်ဆွေးနွေးလို့ရှိရင်သူကအကုန်လုံးချုပ်ငုံမိသွားမယ်ပေါ့ဒါပေမဲ့သူအရေးကြီးဆုံးနောက်တစ်ချက်ကပါလဲဆိုတော့ကဖီလုံးကြီးအပြစ်ခတ်ရစရေးကြီးညာရအောင်အဲ့ဒါပထမအစိုးရပထမဦးဆုံးကြီးညာပါကျွန်တော်တို့က24နိုင်48နိုင်လေးကျွန်တော်တို့လက်ကြီးညာမယ်ကြီးညာပြီးတကယ့်ကိုကျွန်တော်တို့အပြစ်ရလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဆွေးနွေးပွဲကိုကျွန်တော်တို့ကစေရေးလက်အေးကျွန်တော်တော်လို့ရတယ်
အစိုးရညဉ့်ဉေးကော်မရှင်ကအခုလိုတွေးဆောင်ဆွေးနွေးဖို့ကံလန်းနေတဲ့တစ်ချိန်တည်းမှာပဲဒီဇင်ဘာလ19ရက်တနင်္လာမနေ့တုန်းကတော့တောင်ပလောင်ဒေသတီဘောမြို့နယ်ပန်ခါတောင်မန်လွယ်ကျွရတွေမှာ SSC တောင်ပိုင်းတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL တောင်ပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်VOA တစ်ချစ်သူများရှင်ဆောင်းရွက်နေဝင်နေတဲ့ဒီလိုနှစ်တစ်ကူရာသီကိုရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်တေးတခြင်းတွေနဲ့ဖျော်ဖြေပေးနေတာဖြစ်လို့ဒီနေ့တော့ Justin Bieber တီဆိုတဲ့ Mistletoe ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးကြပါလိမ့်ရှင
် It's the most beautiful time of the year Lights fill the streets spreading so much cheer I should be playing in the winter snow But I'ma be under the mistletoe I don't wanna miss out on the holiday But I can't stop staring at your face I should be playing in the winter snow But I'ma be under the mistletoe With you, shawty with you Chestnuts roasting like a hot July I should be chilling with my folks I know But I'ma be under the mistletoe Word on the street Santa's coming tonight Reindeer's flying through the sky so high I should be making a list I know But I'ma be under the mistletoe Shawty with you Shawty with you Christmas, it's the most beautiful time of the year. Lights fill the streets, spend so much cheer. I should be playing in the winter snow. I will be under the mistletoe. I don't want to miss out on the holiday. But I can't stop staring at your face. I should be playing in the winter snow.
Mr. 2ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့အင်္ဂါနေ့မနေ့ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကိုချက်ချင်းထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမနက်ခင်းပါရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်ကာနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလမီတာ190တို့ကနေမနက်9နာရီထိဖမ်းယူနိုင်နိုင်ပါတယ်ဒီချိန်ပိုင်းအတွင်းမှာတော့ American Indian အသုံးအင်္ဂလိပ်သင်ခန်းစာစီးပွားရေးကဏ္ဍနဲ့
လှုပ်ချင်တာမြန်မာပြည်ပညာရေးအတွက်ပဲအဓိကလှုပ်ချင်တာဒါပေမဲ့လည်းလိုအပ်တာက technology ကဒီမှာပဲရှိတော့ဒီကိုပြင်လာရတယ်နောက်တစ်ခုက
လူငယ်စုတီထွင်သူမလလာဝင်ကမြမပညာရေးမှအသုံးပြုဖို့အမေရိကန်နီးပညာကုမ္ပဏီနဲ့ပူးပေါင်းပြီးဘလို့ပစ္စည်းမျိုးတီထွင်နေသလဲဆိုတာစီးပွားရေးကဏ္ဍမှာနားဆင်ရမှာပါ။နောက်အဲ့ဒီနောက်မှာတော့သုတဆောင်လည်းအမေရိကန်တခွင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။ဒီစီဇန်တွေထဲကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြမပြည်ကြောင်ဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အာဘော်မပြတ်ဥစ္စာမိုးဝေကောက်နှုတ်တင်ပြထားတာကိုလည်းနားဆင်ရအောင်ပါရှင်
။တိုင်းသာရေးတင်းမာမှုတွေနဲ့တမ်းပြီကိုတဝဲတရားဖြစ်စေနိုင်တဲ့ချင်းချောက်မှုတွေနဲ့ကျုံးနေရတဲ့နိုင်ငံတကာနိုင်ငံကိုစီမံခန့်ခွဲအုပ်ချုပ်ဖို့ရေးနေ့စဉ်နဲ့အမျှအခက်အခဲတွေကိုဒေါအောင်ဆန်းစုကြည်အနေနဲ့ရင်ဆိုင်နေရတယ်ဆိုပြီးတော့အစကြည့်ပြီးစာကြည့်ကိုရော်ဒရီကွက်စ်ပရဒူရေးသားထားတဲ့ဆောင်းပါးကို opendemocracy.net မှာတွေ့ရပါတယ်ဒီမိုကရေစီရရှိကစားဖွံ့ဖြိုးဆဲတမ်းပြီတွေကလူတွေမှာမျှော်လင့်ချက်တွေအလွန်ကြီးကြီးမားမားရှိနေပါတယ်အဲ့ဒီလိုသူတို့ရဲ့ဆန္ဒတွေကိုပြည့်ဝအောင်ဖြည့်ဆည်းဖို့ဟာဖြစ်ောက်ခံအစိုးရတွေကြုံတွေ့ရတဲ့အခက်အခဲတစ်ခုဖြစ်ပါတယ်လို့យေတာထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာကမ္ဘာမှာဂုံတိတ်ခါရထင်ရှားကြော်ကြားတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။သူ့ရဲ့ဂုံတရင်ကြော်ကြားမှုရှုပ်ထွေးလာတဲ့သူမလှုပ်ဆောင်နေရတဲ့ကိစ္စတွေရှိနေပေမဲ့လည်းရွေးကောက်ပွဲအနိုင်ရပြီးတော့တစ်နှစ်ပြည့်လာတဲ့အချိန်မှာသူမပေါ်ပြည်ရင်းကပြပကပါဝေဖန်မှုတွေကအရှိန်မြင့်တက်လာနေပါတယ်။သူမရဲ့အစိုးရကပြတ်ထန်းလိုက်တဲ့ပြပယင်းနှီးမြုပ်နှံမှုဥပဒေဟာတမ်းပြီအတွင်းမှာဖြစ်ပေါ်နေတဲ့မြေယာတင်းစီမှုတွေကိုပိုးပြီးတော့စိုးစီတယ်ဆိုပြီးတော့ပြောကြပါတယ်တမ်းပြီအတွက်ခြေကံအဆောက်အုံတွေလိုအပ်နေပြီးပြင်ပကနေငွေကြေးတွေဝင်ရောက်လာဖို့ဆွဲဆောင်ဖို့လိုအပ်နေပြီးတော့အဲ့လိုစီမံကိန်းတွေထဲမှာရေကာတာတွေလမ်းတွေတအားပေးစက်ရုံစီမံကိန်းတွေပါဝင်မှဖြစ်ပြီးတော့ကျေးလက်မှာနေထိုင်ကြသူတွေအပေါ်တက်ရောက်မှုတွေဖြစ်စေနိုင်ပါတယ်နိုင်ငံကိုစီမံခန့်ခွဲအုပ်ချုပ်တဲ့အတွေ့အကြုံအားနည်းတယ်ဆိုပြီးတော့ဝေဖန်ခံရတာလည်းရှိပါတယ်ပါတီပေါ်အုပ်ချုပ်တဲ့နေရာမှာတင်းကျပ်တယ်လို့ဝေဖန်ကြတယ်လို့လူခွင့်ရေးအဖွဲ့တွေကကြတော့လေရခိုင်ပြည်နယ်အတွင်းကတိုင်းရင်းသားရေးပြဿနာတွေမျိုးဖြေရှင်းရမှာတက်တက်ကြွကြွမရှိဘူးအားနည်းတယ်ဆိုပြီးတော့ဆွဆွဲကြပါတယ်လက်တလောကျင့်သုံးနေတဲ့အခြေခံဥပဒေဟာစစ်ဆိုးရလက်ထက်မှာရေးဆွဲခဲ့တာဖြစ်ပြီးစစ်တပ်ကလွှတ်တော်မှာ25ရာခိုင်နှုန်းနေရာအလိုလျောက်ရယူထားတာဖြစ်တယ်လို့ပြည်ရေးရေးကာကွယ်ရေးနေဆက်ရေးရဝန်ကြီးဌာနတွေကလည်းစစ်တပ်ကကင်ထားပါတယ်အားလုံးကျင့်နေအောင်လုပ်ဖို့ဆိုတာကလည်းမဖြစ်နိုင်ပါဘူးလို့យေတာထားပါတယ်။သူမရဲ့တက်တန်းတဝက်လောက်အကြောက်တရားကိုစန့်ကျင်တော်လှန်ခဲ့ရတဲ့သူသူမရဲ့ဖခင်နဲ့အလွန်တူတဲ့တမိတယောက်ဖြစ်တဲ့ဒေါအောင်ဆန်းအစုကြည်အနေနဲ့ကတော့ဘသူလေးဘလို့ထင်ထင်တိတ်ပြီးတော့ဂယုဆိုင်မဲ့ပုံတော့မရှိဘူးလို့လည်းយေတာထားပါတယ်။အပြည့်အစုံကို opendemocracy.net မှာဖတ်ရှုနိုင်ပါတယ်။ဆက်လက်ပြီးတော့ The Nation သတင်းစာမှာយေတာထားတဲ့ Editor အဘော်ကိုတင်ပြရမယ်ဆိုရင်တော့မြန်မာအစိုးရနဲ့အာဆီယံအဖွဲ့ကြီးဟာရိုဟင်ဂျာအရေးပြဿနာကိုဖြေရှာဖို့အတွက်ကြိုးပမ်းနေရမှာတန်တမာအရေးအရာကြိုးပမ်းမှုကတိတ်ပြီးတော့အလုတ်ဖြစ်မဲ့ပုံမပေါ်ဘူးလို့យေတာထားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးဇာအီရာအစ်အယ်ဟူဆင်ရဲ့ယုံကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့လူသတ်မှုတွေမတိမှုတွေအပါအဝင်ထိတ်လန့်တုန်လှုပ်စရာသတင်းတွေကနေတိုင်းလူလူလက်ခံရရှိနေတယ်လို့ဆိုပါတယ်မြန်မာအစိုးရအပေါ်ကလည်းအကျဉ်းသားတရားမရှိဘူးဆိုပြီးတော့ပြစ်တင်ဝေဖန်နေပါတယ်။အာဆီယံတန်တမာနေအနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့ဒီရေးကိစ္စကိုဆွေးနွေးတာဟာအာဆီယံရဲ့လုပ်နေကြပုံစံမျိုးမဟုတ်ပေမဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအထောက်အကူအတွက်တော့မျှော်လင့်နိုင်ပါတယ်လို့យေတာထားပါတယ်။အပြည့်အစုံကို The Nation သတင်းစာမှာဖတ်ရှုနိုင်ပါတယ်။
မြန်မာနိုင်ငံလွတ်လပ်ရေးရချိန်ကလေးကပြည်တွင်းမှာအချင်းချင်းတိုက်လာကြတဲ့စစ်ပွဲတွေဟာဒီကနေ့အချိန်ထိလည်းမရနိုင်ကြသေးပါဘူး။အခုလိုအချင်းချင်းတိုက်နေကြတဲ့စစ်ပွဲတွေရပ်သွားအောင်ဘယ်သူမှမလုပ်နိုင်ကြတော့ပါဘူးလား။စစ်တိုက်နေတာကဘယ်သူတွေအကျိုးအမြတ်ဖြစ်ထွန်းနေလို့ ဘာအကျိုးမြတ်တွေရနေလို့အခုလိုမပြီးနိုင်မရနိုင်တိုက်နေကြတာပါလေ။ဘာအကြောင်းနဲ့ဖြစ်ဖြစ်စစ်တိုက်နေကြတာကိုရပ်ပြီးအုံနောက်ကြီးကြီးအမြုံမြင်ရှိရှိနဲ့ဆွေးနွေးပြောဆိုဖြေရှင်းဖို့မစွမ်းနိုင်ကြတော့ပါဘူးလားဆိုတာကိုအင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-8-5-5-5-4 email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
။ဒီကနေ့အင်္ဂါနေ့ညထိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုဆက်ပြီးနားဆင်ကြရမယ့် American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကပို့ချပေးထားပါတယ်ရှင်။
ဒီကိမ့်နဲ့တင်ပြမယ် idiom အသုံးက
all over but the shouting
ဖြစ်ပါလေစာလုံးပေါင်းက a l l all ကအလုံး o v e r over ကကုန်လွန်သွားတာပြီးဆုံးသွားတာကျော်သွားတာ b u t but ကဒါပဲမယ် t h e the s h o u t i n g shouting ကအဟိတဆိုတော့စခွိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကအားလုံးတော့ကြော်လွန်သွားပြီးအော်တာပဲကြံနေတော့လေဆိုတာပါပဲဒီအသုံးကတော့အာကစားပွဲကနေဆင်းသက်လာတာပါအာကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်တည်နေပြီးပြီးဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကြံနေသေးတယ်ဆိုတာကိုရည်ညွှန်းတာဖြစ်ပါတယ် idiom အသေးပဲကတော့အပြေဘယ်လိုထွက်မလဲဆိုတာကိုသိနေပြီးတဲ့သဘောကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အင်္ဂန်တင်းကသိအားကောင်းပြီးအသင်းသားတွေအချင်းချင်းကြားလဲအပြေအယူကကောင်းတယ်လीဒါကြောင့်ဒီပွဲမှာသူတို့ကနိုင်မှာတည်ကြတာကြိုးပြီးတော့အပြေထွက်နေပါပြီဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အပြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
all overBut the shouting.
Do pyo lu ya ba de. Era ga ro di kini mne tin pya ke de idiom atou me phit ba de.
Dollar la tan season tin set pe ni de idiom atou English tin gan sa ko le la pi de naw. Akhu si ba yi khan na ko thau lwin pe ba me. Son u ti twen si ba yi lun gan shin lun ngae re ko myama so ya ga ngwe chee ne ni pinya bai nwe ma atai da ta khu thi ku nyi pan bo pe me so yin American ga Silicon Valley law ma chi yin taw ni pinya bai ma ka ba asit mi la aw chou sa nai ne lo education and entrepreneur pinya ye san ya son u ti twen si ba yi lun gan shin ma lat la win ga pyo ba de chaung sia sia ma re nang ga da ga asit mi pinya ye snit twe ko le la pi khe ne de bie nyi tin cha nai ye a thak ku phit si me ni pinya ta khu ko American Silicon Valley ga ni pinya company re ပူပေါင်းတည်ထွင်နေတဲ့မလလဝင်းကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းနှစ်ကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြထားပါတယ်ရှင
်မလလဝင်းတို့တည်ထွင်နေတဲ့ဒီဟွာလေးက virtual reality လေးကငွေကြေးအဖြစ်ဆိုတခုကိုဘယ်လောက်လောက်များကြာမလဲခင်ဗျာ
အဲကျွန်တော် Samsung မို့ brand တော့မယ်ဆိုရင်တော့$80 $90 လောက်ကျပါတယ်ဒါပေမဲ့အာတရုတ်ပြည်ကဝင်တဲ့ဟာတွေဝင်မယ်ဆိုရင်တော့ကျွန်တော်တို့ကဒီက manufacturer ပေါ့အကြောင်းနဲ့ပစ္စည်းထုတ်လုပ်တဲ့လူတွေနဲ့စကားပြောကြည့်ရတခုက20လောက်နဲ့ဝင်လို့ရတယ်အဲ့တော့မြန်မာငွေ2000ကျွဲလောက်နဲ့ဝင်လို့ရတဲ့ဟိုဟာ headset မျိုးပေါ့နော်အခုကမြန်မာပြည်မှာက2016မေလထွက်တဲ့စတန်အရဆိုရင် mobile penetration က 80% ရှိနေပြီဆိုတော့90ရာခိုင်နှုန်းလောက်လက်ထက်မှာဖုန်းရှိရတချို့လည်းဖုန်းနှလုံးခိုင်တော့လေ90ရာခိုင်နှုန်းလောက်ကလက်ထက်မှာ smartphone ရှိနေပြီဆိုတော့ကျွန်တော်တို့ရင်းစရာကဒီ headset တော့မဟုတ်လေဒီမျက်မှန်လို့ခေါ်ရ virtual reality မျက်မှန်လေးပဲလိုတော့တာပါဟိုပထမတစ်ပိုင်းဖြစ်တဲ့smartphone ကြီးကလက်ထက်ရောက်နေပြီဆိုတော့
Now, the product go go via the CRCMRI individual, the Chowney, the appointed institution, the Bono, through the Gao, same with Adam Yushiba Lakmia.
ใช่ครับแต่ว่าเจ้าของเจ้าหน้าที่ยูเนสโกเนี่ยสกอเปียวไปยูเนสโกก็เลยรู้ใช่มั้ยเสียสมาร์ทดิจิทัลเทรนนิ่งเนี่ยลงผู้ชื่อเนี่ยนะพี่ก็ลงนี่แหละสิ
exposure trip ดีไปไหนกันเนาะแต่ไทม์ดีลงนี่แน่จ้ะรอซิมิติรอตรุอ่ะจนเราโปรเจกต์โกจี้ไปรอจนเราทรีนหน้าเลยวิชวลรีแอลตี้คลาสรูมนี่จ้ะรอตะเกคลาสรูมเนี่ยโกยောက်ตัวตะหลุคันซาลงยาได้คําว่าซิมิติรอตรุอ่ะจนเราโปรเจกต์โกจี้ไปรอจนเราทรีนหน้าเลยวิชวลรีแอลตี้คลาสรูมนี่จ้ะรอตะเกคลาสรูมเนี่ยโกยောက်ตัวตะหลุคันซาลงยาได้คําว่าซิมิติรอตรุอ่ะจนเราโปรเจกต์โกจี้ไปรอจนเราทรีนหน้าเลยวิชวลรีแอลตี้คลาสรูมนี่จ တစ်ခုပေါ့နော်နည်းပညာတွေဘိုင်းမှာသူကဥဆောင်လမ်းပြဖြစ်နေတဲ့နေရာဒါပေမဲ့ Silicon Valley လိုပဲအိန္ဒိယမှာဆိုရင်ဥပမာကျွန်တော်တို့မြန်မာတွေလည်းအများကြီးသိနေကြတာပဲဘင်္ဂလားဟာဆိုလို့ရှိရင်ဒုတိယ Silicon Valley ဆိုပြီးတင်စားခေါ်ဝေါ်ကြတာရှိတယ်အဲ့လိုပဲအလားတူပဲဥပမာဆိုကြပါစို့ဒီ Silicon Valley လိုမျိုးလောက်ကြီးမကြီးမားတဲ့တောင်မှအလားတူပေါ့နော်နည်းပညာဘိုင်းနဲ့ဒီ Startup တွေဘာတွေကိုကျွန်တော်တို့ဟိုဟာလမ်းကြောင်းပေးနိုင်မဲ့ Silicon Valley ဆန်ဆန်ပုံစံမျိုးတွေကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်လာနိုင်မလားတခြားနိုင်ငံတွေမှာရောအဲ့လိုမျိုးပုံစံနမူနာပြီးလောက်ကြတာတွေရောရှိလားဗျာ
ဟုတ်ကဲ့ရှိပါတယ်2010တုန်းကချီလီပေါ့နော်ချီလီဆိုတော့ကျွန်တော်တို့မြန်မာပြည်လိုပဲတွင်းထွက်ပစ္စည်းရောင်းစားတဲ့နိုင်ငံမှာသူတို့ကော်ပါရောင်းစားတယ်အဲ့တော့2010မှာချီလီကကက်ဘိနက်မင်နစ္စတာတွေက Silicon Valley သူတို့လာပြီးလေ့လာတယ်လေ့လာပြီးတော့ American ရဲ့ Secret Sauce ပေါ့သူတို့ဘာကြောင့် America တလောက်အောင်မြင်လဲဆိုတာသူတွေ့သွားတယ်အဲ့ဒါကဒီကမ္ဘာအနှံ့ကဟို brain တွေပေါ့ကမ္ဘာအနှံ့ကအကောင့်အလုံးစုံအတော်ဆုံးဆိုတဲ့သူတို့ဖိတ်ပြီးတော့ဒီ startup တွေထောင်ဖို့အတွက်အားပေးတယ်ဒီ entrepreneurship ပေါ့သူတို့ဒီလုပ်ငန်းတွေကိုရန်ဟိုမြှောက်စားတယ်ချီးမြှောက်တယ်ပေါ့နော်အဲ့ဒါကိုသူတွေ့သွားတဲ့အခါမှာဒီ Chile ကဝန်ကြီးတွေက Chile ကိုပြန်ပြီး2010ကနေသူတို့စတယ် Chile startup ဆိုပြီးတော့လုပ်ခဲ့တယ်အခု2016မှာတော့ Chile က Silicon Valley ဆိုပြီးတော့ဖြစ်လာတယ်အဲ့တော့ PPD ကချက်ချင်းတော့ overnight ပြောင်းသွားတာမဟုတ်ဘူး6နှစ်လောက်အချိန်ယူရယ်6နှစ်လောက်အချိန်ယူတဲ့ကြားထဲမှာလဲ Chile ကအစိုးရပိုင်းဆိုင်ရာတွေကကျွန်တော်တို့ဒီဘယ်ကြောင်မှာဆိုရင် MIT တို့ Harvard တို့ Stanford တို့က graduate တွေဆိုရင်သူတို့ကဒီကျောင်းတွေမှာမဟုတ်ဘူးเนาะတခြားအလုပ်မျိုးနည်းနည်းကြီးကျောင်းတွေကကျောင်းသား graduate တွေဆိုရင်သူတို့ကဟိုဒေါ်လာ4000လောက်ပေးပြီးတော့လှမ်းပြီးတော့လှမ်းခေါ်တယ်သူတို့ရှိမှ startup လုပ်မယ်ဆိုရင်ထောက်ပံ့ပေးကြတယ်အများကြီးရှိအဲ့တော့ဟိုကျွန်တော်တို့လိုမျိုး Harvard graduate တွေ MIT graduate Stanford graduate တွေကဟို startup တွေလုပ်ချင်ပြီဆိုအမေရိကန်မှာလုပ်မလား Chile မှာလုပ်မလားဆိုပြီးတော့စဉ်းစားလာကြတယ်အဲ့တော့ကျွန်တော်မြန်မာပြည်မှာလည်းခုလိုမျိုးဟိုဒီလောက်ကျွန်တော်တို့အထောက်ပံ့မပေးနိုင်အောင်မှလက်ရှိရှိနေတဲ့ဒီ entrepreneur လေးတွေပေါ့နော်လူငယ်လေးတွေ startup လေးတွေကိုအထောက်ပံ့ပေးနိုင်မယ်ဆိုရင်ကျွန်တော်တို့2025လောက်မှာမာတီလဲမြန်လဲကွန်ဗယ်လီပဲဖြစ်လာနိုင်ပါတယ်လို့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုက Silicon Valley လို့ကျွန်တော်တို့ပြောကြတယ် Silicon Valley ရအကြီးကြီးကိုလူတွေကလည်းထောင်ပေါင်းချီပြီးတော့အမှမျိုးစုံသူကန္တာနဲ့သူလုတ်ကင်နေကြတော့ဒီထက်မှလည်းကျွန်တော်တို့ကြားဖို့သာဆိုမြန်မာတွေအများကြီးရှိတယ်ပေါ့နော်ဆိုတော့မြန်မာတွေထဲမှာကောဗျာအခုမလလဝင်းတို့လိုမျိုးတယောက်ပေါ့နော်ကို idea လေးတွေကို idea လေးနဲ့ကိုနည်းပညာတွေနဲ့ဒီ product တွေဟိုလုပ်နေကြတဲ့စူးဦးတင်ထွင်းလုပ်ငန်းရှင်တွေရှိနေပြီလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ကျွန်တော်လည်းနှစ်ယောက်သုံးယောက်တွေ့ဘူးပါတယ်ကျွန်တော်အမျိုးသမီးထဲမှာတော့ကျွန်တော်ပထမဆုံးလို့ထင်ပါတယ်ကျွန်တော်တခြားမတွေ့ဘူးဒါပေမဲ့မြန်မာပြည်ကနေလာပြီးတော့ဒီမှာ software နဲ့ပတ်သက်တဲ့ engineering နဲ့ပတ်သက်ပြီးတော့လာလုပ်နေတဲ့မြန်မာလူငယ်လေးရှိပါတယ်ဟုတ်
သူတို့တွေကဆိုကြပါစို့ဥပမာဆိုလို့ချင်းအရင်တုန်းကတော့ဟုတ်တာပေါ့နော်မြန်မာနိုင်ငံမှာလုပ်ပိုင်ခွင့်မရှိဘူးအင်တာအထူးသဖြင့်ဒီဟိုဒီ Silicon Valley လိုမျိုးလုပ်ငန်းတွေကိုလုပ်နိုင်မှုတော့ကအင်တာနက်နည်းပညာအမတန်မြန်ဆန်မှုလိုတယ်လေဟိုမြန်ဆန်မှုလိုတယ်ဆိုတော့နည်းပညာပိုင်းကဆန်ရချိုးရင်းချက်တွေရှိတဲ့အပြင်ဟိုအစိုးရကလည်းခွင့်မပြုဘူးပိတ်ပင်တားဆီးတာတွေရှိတယ်ဆိုတော့လူတွေကမြန်မာဖြစ်ပေမဲ့လို့နိုင်ငံခြားသားဆိုတော့ဝေရောပေါ့နော်မြန်မာအချင်းချင်းတောင်မှမြန်မာနိုင်ငံမှာသွားလို့ဖို့စိတ်ဝင်စားကြဘူးဒါပေမဲ့အခုကနည်းနည်းပြောင်းလဲမှုတွေရှိလာပြီးအစိုးရဘက်ကလည်းနည်းပညာပိုင်းဆိုင်ရာအတိုင်းအတာတစ်ခုဒီစောစောမလလဝင်ပြောသလိုချီလီဥပမာလိုပေါ့နော်အတိုင်းအတာတစ်ခုဒီအထောက်ပံ့နေပေးနိုင်မယ်အကူအညီပေးနိုင်မယ်ဆိုရင်ဒီမှာရှိနေကြတဲ့ Silicon Valley မှာရှိနေကြတဲ့မြန်မာလူငယ်တွေရောစိတ်ဝင်စားလာပြီးတော့မြန်မာနိုင်ငံမှာပြန်လုပ်မယ်တပွားမြန်မာ Silicon Valley လိုမျိုးပေါ့နော်နာမည်ကတော့ကြိုက်တယ်လို့တစ်ခုဖြစ်လာမှာပေါ့အဲ့လိုမျိုးဖြစ်လာနိုင်ခြင်းရှိနိုင်မလား
ဟုတ်ကဲ့ဖြစ်နိုင်ပါတယ်တခုအရေးကြီးရပါတော့ကျွန်တော်တို့ဒီအစိုးရကကျွန်တော်ငွေကြေးထောက်ပံ့ပေးရုံနဲ့မကောက်ဘောနောက်တခုဒီ startup ဟို culture တခုကောင်းမွန်ဖြစ်လာဖို့ကြတော့ mandatory လို့ပါတယ်ရှေ့ကနေဥဆောင်ပေးမယ်
ရှိနေဖြည့်ပေးနိုင်မယ်မန်တရာတွေလို့ပါတယ်အဲ့ဒါတွေကြတော့ကျွန်တော်မြန်မာယူမအခုမရှိသေးဘူးများကျွန်တော်လည်းအခုလုပ်ချင်တာမြန်မာပြည်ပညာရေးအတွက်ပဲအဓိကလုပ်ချင်တာဒါပေမဲ့လည်းလိုအပ်တာကတက္ကနိုလော်ဂျီကဒီမှာပဲရှိတော့ဒီလိုပြင်လာရတယ်နောက်တစ်ခုကဒီမှာက network တွေရှိရပါတော့ဒီလိုမျိုးဟိုတခုခု startup တွေခက်ခဲရှိရာတော့နောက်ဟိုဟာနဲ့ပတ်သက်လို့လေ law နဲ့ပတ်သက်လို့ဟာဒီဘက်ကခိုင်မာခိုင်ခိုင်မာမာရှိရောပိတ်လိုက်ဖွင့်လိုက်မဟုတ်ဘူးဒီကဲဒီဒီကခိုင်မာရှိရဲ့ rule of law တွေကကျွန်တော်တို့ startup တွေအတွက်အများကြီးရည်တည်ပေးနိုင်တဲ့ဟာတော့ပါတော့အဲ့လိုမျိုးဆိုတော့ဒီဘက်ကပဲရောက်လာနေပြီခင်ဗျအဲ့တော့အစိုးရဘက်ကလည်းကျွန်တော်တို့ဟိုကူညီပေးနိုင်တဲ့ incentive တွေပေးနိုင်တယ်နောက်တစ်ခုကဒီဟိုတခြားမန်တရီကလည်း regional player တွေနဲ့ချိတ်ဆက်ပြီးတော့ဗောနော်ကျွန်တော်တို့မြန်မာပြည်မှာအကုန်လုံးမန်တရီမရှိဘူးဆိုရင်တော့မာဒီ Southeast Asia လောက်မှာအာ China လောက်ယူရီးယားလောက်ဒီမလေးရှားလောက် Singapore လောက်ကမန်တရီနဲ့ချိတ်ဆက်ပေးနိုင်မယ်ဆိုရင်တော့မြန်မာပြည်ဘက်ကိုပြန်လာမှာပါကျွန်တော်တို့အကုန်လုံးလည်းပြန်လာကြင်ကြတာပဲဟုတ်ဒီမနေ့ကဆိုလဲကျွန်တော်အမေစု Harvard ကိုလာသွားတယ်ចောင်းသားတွေနဲ့လည်းဆက်ဖိတ်တယ်ចောင်းသားတွေကလည်းပြန်လာကြင်တယ်ဗောနော်အဲ့တော့ကျွန်တော်တို့ငွေကြေးအပိုင်းရောနောက်တစ်ခုကဒီ network ပေါ်ဒီ regional player တွေနဲ့ချိတ်ဆက်ပြီးတော့ဘူကိစားလဲလူပါလိမ့်မယ်ဟုတ်
ဟုတ်ကဲ့အမြဲတမ်းဖြစ်နိုင်ပါစေလို့ဆုတောင်းတာပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဆုတောင်းပါတယ်ဆီပ
ါကိုဇော်ဝင်းလိုင်းတင်ဆက်ပေးနေတဲ့စီဝါရေးခန္ဓာကိုနားဆင်ခဲ့ကြတာပါအခုတူတဆုံနဲ့အမေရိကန်တခွင်ကိုနားဆင်ရပါမယ်ရှင်အမေရိကန်သမ္မတဘရက်ကိုဘားမားရဲ့အင်ဂျူရောခရစ်စမတ်တစ်ပင်မိထွန်းပွဲနဲ့အားလက်ရဲ့အပန်းဖြေခရီးကြောင်းကိုအောင်အောင်နဲ့အတူနန်းလောင်ကကူညီတင်ဆက်ပေးထားပါတယ်ရှင်
ခရစ်စမတ်ကာလမတိုင်ခင်မှာပဲခရစ်စမတ်တစ်ပင်တွေကိုအလှဆင်ကြတာကတော့နေရာတိုင်းမှာပါပဲအမေရိကန်သမ္မတအင်ဂျူရောမှာလည်းခရစ်စမတ်တစ်ပင်အလှဆင်ဖို့ဒီဇင်ဘာမတိုင်ခင်နိုဝင်ဘာ25ရက်နေ့ကတည်းကရောက်လာတာပါမြင်းနှာကောင်ဆွဲတဲ့လှဲနဲ့တစ်ပင်ကိုတင်ဆောင်လာပြီးအင်ဂျူရောရှေ့ဆက်ရောက်ချိန်မှာတော့အခုလိုကြိုဆိုနေတာကိုကြားကြရပါမယ
်The holidays start. We're ready. Our last one. We're excited about it.
Yeah.
And congratulations to our award winners here.
Thank you, guys.
Thank you.
All right. Our work here is done. You guys ready?
That was easy, huh?
It's easy. This is the easiest part of the holiday season.
Christmas le sa ba bi. A la ye ya di le yau la ba bi. Nao song ni ne yau la re tip pin go le yan chai ba de.တစ်ပင်ပြိုင်ပွဲမှာအနိုင်ရသူတွေကိုလည်းဂုဏ်ပြုပါတယ်လို့သမ္မတဂရောမီရှယ်အိုဘားမားကပြောသွားတာပါ
။19ပေအမြင့်ရှိတဲ့ခရစ်စမတ်တစ်ပင်ကိုသမ္မတဂရောနဲ့အတူတူနှစ်ဦးနဲ့နောက်ဒီအိမ်ယူရောမှာထားဖို့ခရစ်စမတ်တစ်ပင်ပြိုင်ပွဲမှာအနိုင်ရခဲ့သူဝစ်ကွန်ဆင်ပြည်နယ်ကဒေးဗ်နဲ့မေရီဗန်ဒါဗဲလ်ဒန်တို့ကလည်းကြိုဆိုခဲ့ကြတာပါ။သူကလေးတွေကဆိုရင်အရွယ်ရောက်လာပြီဖြစ်တာကြောင့်တဦးကတော့အိတ်နေတဲ့အတွက်တူနှစ်ယောက်နဲ့အတူအခုလိုတစ်ပင်ကိုထွက်ကြိုဆိုတာပါလို့မီရှယ်အိုဘားမားကညီမောပြီးပြောပါတယ်
Happy holidays to all of you. Eva Longoria, thank you for the wonderful hosting. Kelly Clarkson, we love. To everybody who is here tonight and everybody watching at home, it is now officially the time to light this tree.
အလုံးပျော်ရွှင်စရာအားလည်းရရှိကြပါစေလို့သမ္မတဘရက်အိုဘားမားကပြောသွားတာပါဒီအချိန်ဟာအင်ဂျူရောရဲ့ခရစ်စမတ်တစ်ပင်မိထွန်းတဲ့အချိန်ကာလရောက်ပြီလို့လဲဆိုပါတယ
် Are you guys ready to count down? We're going to start from 5. You ready? You sure? Okay, let's go. 5 4 3 2 1 Hey! Merry Christmas everybody.
အဲဒီနောက်မှာတော့သမရကမိန့်ခွန်းပြောတာမှာအမေရိကန်ပြည်ထောင်စုရဲ့တဘာဝအမျိုးသားဥယျာဉ်တွေတက်တန်းနှစ်တရာပြည့်သွားတဲ့အခါသမယမှာဒီဥယျာဉ်တွေကိုထိန်းသိမ်းဆောက်ရှောက်တဲ့သူတွေအားလုံးကိုကျေးဇူးတင်တဲ့အကြောင်းစပြီးတော့ပြောဆိုပါရစေ။အဲဒီနောက်မှာတော့အခုလိုခရစ်စမတ်တစ်ပင်မိထွန်းပွဲဟာကျေးဇူးတော်နဲ့ကြက်စင်တွေကိုဘေးမဲ့ပေးရတာလောက်မခက်ခဲတဲ့အကြောင်းလဲအရှင်းဖောက်ပြောကြားခဲ့ပါရစေ။လာမယက်တွေအတွင်းမှာပဲလူသားတွေအတွက်အနစ်နာခံခဲ့တဲ့ခရစ်တော်မွေးနေ့ကိုရောက်လာတော့မှဖြစ်တယ်လို့ပဲအချင်းချင်းဆောက်ရှောက်ရမယ့်လမ်းကိုညွှန်ပြထားခဲ့တဲ့အတိုင်းခွဲခြားမှုမရှိဘဲနဲ့စေတနာအကျိုးတက်ရောက်မှုရှိအောင်ပြုမူနေတိုင်းကြဖို့ကိုလည်းတမရကပြောကြားခဲ့ပါတယ်
။အဲဒီနောက်မှာတော့သူ့ရဲ့တမရတတန်းအတွင်းအိမ်ပြီးတော့မှနောက်ဆုံးအကြိမ်ကျင်းပတဲ့ခရစ်စမတ်တစ်ပင်မိထွန်းကြီးတဲ့အခမ်းအနားမှာ Jingle Bell တချင်းကိုတမရကရောတမီးငယ်အပါဝင်တခြားသူတွေနဲ့အတူတမရဥပမာကတည်ဆူခဲ့ပါတယ
်။ What sounds good? Jingle bells? All right. What do you think, everybody? You guys know the words? Garth, you better lead us on this, man.
ဒီနေ့ Christmas အားလည်းရာဒီမှာလည်းပဲသမရဥပမဟာ Hawaii ကိုသွားမှာပါအဲ့ဒီမှာသူကြီးပြင်းလာတာကြောင့်ဒီကျွန်းစုတွေဟာသူ့ရဲ့မွေးရမည်လို့ဖြစ်နေတာပါဒါကြောင့်အိမ်ပြီးတော့မှသမရတာဝန်ထမ်းဆောင်နေတဲ့အချိန်အတွင်းနှစ်စဉ်နှစ်တိုင်းဒီနှစ်အကုန်အားလည်းရတိုင်းမှာ Hawaii ကိုဇက်တိုက်သွားလာတာအခုဆိုရင်တော့သမရတာဝန်ထမ်းဆောင်နေစဉ်ကာလအတွင်းနောက်ဆုံးအချိန်ဖြစ်နေသွားမှာပ
ါဒီခရီးစဉ်နဲ့ပတ်သက်လို့သမရကတော့ Michelle Obama ကလည်းတဟာအစဉ်အလာတစ်ခုလို့ဖြစ်နေပြီးတော့ Christmas နဲ့နှစ်သက်ကူကာလတွေမှာဆိုရင်တခြားနေရာတွေမှာထက်ဒီ Hawaii မှာပဲရှိနေခြင်းတယ်လို့ဆိုပါတယ်
။ Hawaii မှာရောက်နေစဉ်ကာလအတွင်းသမရဥပမဟာပင်လယ်ရေငုပ်တာကျွန်တော်တို့မြန်မာခေါ်မှာဆိုရင်တော့ဒီရေခဲပေါက်စီလိုမျိုးတွေလည်းစားလို့ရှိပါတယ်။ဒါအပြင်ဒီ Golf ကစားတာကတော့မပါမဖြစ်ပါဗျာ။ဒီနှစ်အားလည်းရမှာတော့တခြားနေတဲ့စာရင်ပိုးပြီးတော့တက်တောင်တက်တာရှိနေမှာတယ်အမေရိကန်ပြည်ထောင်စုရဲ့သမ္မတတူတာဝန်ကိုယူထားရသူဖြစ်တဲ့အတိုင်းတချို့နှစ်တွေမှာဆိုရင်အားလည်းရက်ကိုတော့အပြည့်အဝမယူနိုင်ခဲ့ပါဘူးတိုင်းရေးပြည်မှာရေးပေါ်လာတော့လဲအားလည်းရက်ကိုခက်မင်မင်အဆုံးသတ်ပြီးတော့ပြန်ခဲ့ရတဲ့နှစ်တွေလည်းရှိပါတယ
်
ကောင်အောင်ရေးတမရဥပမာကိုဟာဝိုင်မှာမွေးတာလား
ဟုတ်ပါတယ်ဗျာဒါကြောင့်ဒီအိမ်ပြီးတော့ Oval ရုံးခန်းကနေမြစ်စင်အားလည်းရဲ့တိုင်းမွေးရမည်နဲ့ဒီကြီးပင်းကြီးရရဲ့ဟာဝိုင်ကိုပြန်ပြီးတော့အာရင်တွေဖြစ်တယ်လို့တော့ပြောကြပါရယ် Washington Post သတင်းစာမှာဆိုရင်တမရကတော်ကဟာဝိုင်အကြောင်းသိမှ Barack အကြောင်းပိုသိနိုင်မယ်လို့တော့ပြောခဲ့ပါရယ
်ဟာဝိုင်ရဲ့ယဉ်ကျေးမှုဟာလဲ Mr. Obama ရဲ့တမရတက်တန်းကာလဆုံးဖြတ်ချက်တွေအပေါ်လွှမ်းမိုးမှုတွေရှိနေတယ်လို့တော့တချို့တွေကခံမှန်းကြတာတွေလည်းရှိပါရယ်ရှင်
အာဆီဇန်တိဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုနားဆင်ကြရတာပါ VOA American တန်ရဲ့အင်ကာနေမနက်ဖက်အစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
မကြာသေးခင်နှစ်တွေအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ဘာသာရေးလွတ်လပ်ခွင့်အပေါ်မှာအားပေးကူညီမှုတွေကိုတည်တည်တားတားဆောင်ရွက်နိုင်ခဲ့တဲ့အကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးသံအမတ်ကြီးဒေးဗစ်ဆာပါစတိန်ကပြောပါတယ်။အီရတ်နိုင်ငံအတွင်း ISIS ရဲ့လှုပ်ရှားမှုတွေဖြစ်တဲ့ခရစ်ယာန်ယဇီဒီရှီယာတိုင်းဝိုင်းတွေကိုလူမျိုးတုံးတပ်ဖြတ်မှုတွေ
ခတ်ခိုင်မက်ဒီယန်နဲ့တခြားလူနည်းစုဝင်တွေပေါ်မှာလူသားမျိုးနွယ်ကိုဆန့်ကျင်တဲ့ရာဇဝတ်မှုကျူးလွန်တာတွေကိုနိုင်ငံခြားရေးဝန်ကြီးကယ်ရီကအမှန်တိုင်းသိမြင်လာစေဖို့ကျွန်တော်တို့ရဲ့စွမ်းဆောင်ချက်တွေကအလွန်အရေးပါတဲ့အထောက်အကူပေးနိုင်တာဟာကျွန်တော်တို့ရဲ့အောင်မြင်မှုဖြစ်တယ်လို့နိုင်ငံတကာအတိုင်းအဝန်ရဲ့စိတ်အာရုံကိုဖန်ဆာနိုင်ခဲ့တယ်ဆိုတာတွေကိုနိုင်ငံခြားရေးဝန်ကြီးဌာနမှကျွန်တော်တာဝန်ထမ်းလာခဲ့တဲ့နှစ်နှစ်တာကာလကိုပြန်ပြီးတော့သုံးသပ်ကြည့်မယ်ဆိုရင်ရှင်းရှင်းလင်းလင်းတွေ့ရပါလိမ့်မယ်လို့သူကပြောပါတယ်ကဘာတလွားကလူနည်းစုဘာသာဝင်တွေဘေးအန္တရာယ်ကင်းခင်းတဲ့နေရရင်ပြန်နိုင်ရေးကူညီဖို့အမေရိကန်ဒေါ်လာ1.2 သန်းမှတည်ကူညီပေးခဲ့တဲ့ညီလာခံနှစ်ရပ်ကျင်းပနိုင်တာကလည်းဒီကိစ္စကိုကဘာကြီးကအလေးထားတဲ့အကြောင်းပြသလိုက်တာပဲဖြစ်ပါတယ်Republican ရော Democrat ပါတီကပါ American အစိုးရအဆက်ဆက်ကျင့်သုံးလာခဲ့ကြတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထောက်ကျူးပန်းဆောင်ရွက်ချက်တွေပေါ်ကျွန်တော်အနေနဲ့အလွန်ကိုပဲကောင်းတဲ့ဘက်ကပဲရှုမြင်ပါတယ်ကျွန်တော်တို့ရဲ့နိုင်ငံခြားရေးမူဝါဒမှာဒီကိစ္စဟာ American ရဲ့အမှတ်တင်ကြတာအဖြစ်နဲ့နောက်မှလည်းဆက်ပြီးတော့ဒီတိုင်းပဲရှိနေမှာဖြစ်ပါတယ်ကိုယ်ကယုံကြည်မှုဆိုတာဟာအမေရိကန်နိုင်ငံခြားရေးရာမူဝါဒရဲ့ထိတ်တန့်ကိစ္စတွေထဲမှာအလွန်အရေးကြီးတဲ့ကဏ္ဍမှာရှိနေတယ်ဆိုတာကိုလူထုစစ်တမ်းတွေမှာလည်းတွေ့နေရတာဖြစ်ပြီးဒါဟာကျွန်တော်တို့ထိတ်တန့်ရင်ဆိုင်နေရပြီးပို့ပြီးတော့လည်းရင်ဆိုင်ဖြည့်ရှင်းသွားရမှာဖြစ်တယ်လို့ကျွန်တော်တို့ချမှတ်ကြေညာထားတဲ့စံတန်ဘိုးတွေရရှိအောင်ကဘာတလွားကဘာသာပေါင်းစုံအတိုင်းဝိုင်းနဲ့လည်းထိတွေ့ဆက်ဆံသွားရမှာဖြစ်ပါတယ်လို့တန်မတ်ကြီးဆပ်ပါစတိန်ကပြောပါတယ်ဘာသာရေးလွတ်လပ်ခွင့်ဆိုတာဟာအမေရိကန်ကကမ္ဘာကြီးအတွက်စောင့်ကြည့်ပေးနေတဲ့အရေးကြီးကိစ္စတွေအနက်ကတစ်ခုဖြစ်ပါတယ်လို့လည်းတန်မတ်ကြီးကပြောပါတယ်ပြီးတော့ဘဲဘာသာကိုကိုယ်ကိုယ်ယုံကြည်ကြပါစေနိုင်ငံသားတိုင်းသာဓုညီမျှစွာရှင်သန်ရေးဆိုတဲ့လူသားတွေရဲ့အခြေခံရပိုင်ခွင့်ပေါ်မျှော်မှန်းချက်တွေကိုအကောင့်ထဲပေါ်ဆောင်မဲ့လုပ်ငန်းစဉ်မှာတိုင်းပြည်ဘလောက်များများကကျွန်တော်တို့နဲ့လာရောက်ဆက်သွယ်ပူးပေါင်းတယ်လဲဆိုတာကိုတွေ့မြင်နေရတာကလည်းအမေရိကန်တယောက်အနေနဲ့ထူးထူးကဲကဲကိုဂုဏ်ယူမိပါတယ်လို့လည်းတန်မတ်ကြီးကပြောပါတယ်။ကဘာကြီးကိုတိုးတက်လာအောင်အမေရိကန်ကဆောင်ရွက်ပေးနိုင်ခဲ့ပါတယ်။နောက်ကိုလည်းဒီလိုပဲဆက်ပြီးတော့ဆောင်ရွက်ပေးသွားမှာပါလို့လည်းသူကပြောသွားခဲ့ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ VOA American ရဲ့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဖို့မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့ရဲ့ Incarnate Mannequin Season တွေမကြခင်အဆုံးတတ်ပါတော့မယ်။ Season အဆုံးတတ်ခင်မှာသတင်းအချင်းချုပ်ကိုဥစားမိုးဝေကကြီးညာပေးပါမယ်ရှင်။
တူရကီနိုင်ငံအင်ကာရာမြို့မှာတနင်္လာနေ့ညပိုင်းကတာဝန်ချင်းပြပရောက်ရဲတပ်ဖွဲ့ဝင်တဦးလိုယုံကြည်ရသူတယောက်ရဲ့ပြစ်ခတ်မှုကြောင့်တူရကီနိုင်ငံဆိုင်ရာရုရှားတန်မာကြီးတေဆုံသွားခဲ့ပါတယ်။ပြစ်ခတ်ခံရချိန်မှာတန်မာကြီးအန်ဒရီကာလော့ဖ်ဟာပြာခန်းဖွံ့ဖွဲ့အခမ်းအနားတစ်ခုမှာမိန့်ခွန်းပြောကြားနေပြီးတော့အခမ်းအနားဝတ်စုံဝတ်ဆင်ထားသူတဦးကမိန့်ခွန်းပြောနေတဲ့ဆင်နှပေးကိုချင်းကပ်လာပြီးတော့တနက်နဲ့ပြစ်ခတ်သွားတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဂျာမနီနိုင်ငံဘာလင်မြို့လေကောင်လူစီကားတဲ့ခရစ်စမတ်ဈေးပွဲတော်တစ်ခုကိုထရက်ကားတစ်စီးကအချိန်နဲ့မောင်းနှင်လာပြီးတော့ဝင်တိုက်ခဲ့တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးပြီးတော့50ထက်မနည်းဒဏ်ရာရရှိသွားပါတယ်။ဘာလင်မြို့ရဲ့တမိုင်းမှတ်တမ်းဝင်ကိုင်ဇာဗီလ်ဟမ်အထိမ်းမတ်ခရီးယန်ဖျားရှိခိုးကျောင်းရဲ့အပြင်ဘက်မှာရှိတဲ့ဈေးတန်းတွေကိုအဲ့ဒီထရက်ကားအချိန်နဲ့မောင်းပြီးတော့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဂျာမန်ရဲတပ်ဖွဲ့ကပြောဆိုပါတယ်။တချင်းကဒပုံနေထိမ့်ချုပ်ထားတဲ့ဆီးရီးယားနိုင်ငံအလက်ပူမြို့အရှေ့ဘက်ခြမ်းကိုကုလသမဂ္ဂအဖွဲ့ကြီးရဲ့လေလာစောင့်ကြည့်သူတွေအများဆုံးဆေလွတ်ချထားရေးတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုကုလလုံခြုံရေးကောင်စီကတခဲနဲ့အတည်ပြုလိုက်ပါတယ်ဆီးရီးယားစစ်တပ်နဲ့ဒပုံနေရဲ့ရက်ဆက်ကြမ်းကြုတ်တဲ့လူရည်တွေကိုဟန်တားနိုင်ရေးအတွက်အခုလိုဆုံးဖြတ်ချက်ချနိုင်ဖို့ပြင်သစ်နိုင်ငံကကြိုးပမ်းခဲ့တာဖြစ်ပါတယ်အမေရိကန်ပြည်တော်စုမှတမရရွေးချယ်ရေးအဖွဲ့ဝင်တွေကနိုင်ငံရဲ့45ယောက်မြောက်သမရအဖြစ်ဒေါ်နယ်ထရန့်ကိုတရားဝင်မဲပေးရွေးချယ်လိုက်ကြပါတယ်။ဖွဲ့စည်းပုံဥပဒေအရဝါရှင်တန်ဒီစီရဲ့ပြည်နယ်50မှာရှိကြတဲ့သမရရွေးချယ်ရေးအဖွဲ့ဝင်တွေကတက်ဆိုင်ရာပြည်နယ်တွေမှာဒီဇင်ဘာလ19ရက်နေ့တနင်္လာနေ့မှာရွေးကောက်ပွဲပြုလုပ်ပြီးတော့ဒုတိယသမရနဲ့သမရရွေးချယ်ခဲ့ကြတာဖြစ်ပါတယ်
။အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥစားမိုးဝေကြီးညာပေးသွားတာပါ။ဒီမနက်စီစဉ်ထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။အင်္ဂါနေ့ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွန်ယူပါ
This program has come to you from the Voice of America, Washington.